ကျန်းမာရေးအတွက်ဒီနေ့ညောင်ပိုင်းညောင်ဦးမြို့နယ်အတွင်းကဒုက္ခတွေလေးတောင်လောက်ရှိတဲ့စစ်ဘေးဒုက္ခတွေစခန်းတစ်ခုမှာကိုဗစ်ရောဂါကူးစက်နေသူတချို့ကိုစစ်ဆေးတွေ့ရှိခဲ့ပါတယ်ကိုဗစ်ရောဂါဖြစ်နေသူတယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်စင်ပေါ်ကန်စစ်ဘေးဒုက္ခတွေစခန်းထဲမှာရှိနေသူတွေကိုအလင်းတင်းတယ်လို့စစ်ဆေးခဲ့ရတာကနောက်ထပ်ကူးစက်သူတွေတွေ့ရှိခဲ့ရတာပ ကိုအောင်မြတ်သူကပြောပြပါမယ်ခင်ဗျာ
ရခိုင်မြောက်ပိုင်းမြောက်မြို့နယ်အတွင်းကစင်ပေါ်ကိုင်းစပိတုကတ်ဒက်စကန်မှာကိုဗစ်ကပ်ရောဂါကူးစက်နေပါတယ်ဒီကနေ့ဇွန်လ19ရက်နေ့အထိကိုဗစ်တည်ပြီးလို့နာ9ဦးတည်ရှိနေတယ်လို့စကန်တောင်အောင်ကန်ဦးညီပုကပြောပါတယ်
14ရက်နေ့ကဒီတယောက်ကမိမတယောက်ကပို့ပြီးတယ်သူ့ကိုနေပြီးတော့မနပိုင်း15ရက်နေ့မနပိုင်းကနေပြီးတော့ညောင်ဆေးကိုပေါ်တော့ပြောညောင်ဆေးကိုမှဆစ်စစ်တယ်ဆစ်စစ်ပြီးတော့သူ့ကိုပို့ပြီးတယ်ဆိုပြီးတော့ဆရာဝန်ကြီးကအတည်ပြုရဲ့ဒီကိစ္စကိုအဲ့မှာကိုလိုတီတော်ဟာကိုတိတ်ဆက်တာမှာစားပြီးတော့ဒီနောက်တစ်ရက်နေ့16ရက်နေ့မှာဒီဟိုဟာကမြို့နယ်ကျမ်းမာရေးအခွဲကလာပြီးတော့ဆစ်စစ်ချက်ယူတယ်လူ120လောက်ကိုဆစ်တယ်အဲ့ဒီအချိန်မှာဒီအကုန်လုံးက6ယောက်တွေ့ရပိုးကမိန်းကလေးကမိန်းမ9ယောက်ယောက်ျား1ယောက်6ယောက်ကပိုးတွေ့ရအ
ဲ့ဒီစင်ပေါ်ကိုင်းရှစ်ဆောင်စကန်မှာလူကြီး4000ကျော်လောက်နေထိုင်နေကြတာဖြစ်ပြီးအဲ့ဒီတဲကလူကြီး100ကျော်လောက်ကိုစစ်ဆေးတဲ့အခါမှာ9ဦးထိကိုဗစ်ကူးစက်ခံထားရတာဖြစ်တယ်လို့ဥညိပုကပြောပါတယ
်ကျွန်တော်တို့ဒီအခုလက်ရှိကန်ထဲမှာရှိတာလူကြီးက3900နဲ့1ယောက်အဲ့ဟာဒီလူ120စစ်သွားတာကဒီအခုကျွန်တော်တို့ပို့ပထမဆုံးပို့တွေ့ရဲ့မိမရဲ့သူရဲ့အင်းကြီးနာပဝင်းကျင်ကိုစစ်တယ်အဲ့ဒီအထက်ကမှဒီ6ရက်တွေ့ရဟုတ်အကုန်လုံးကတော့မစစ်ဖြစ်ဘူးသူတို့ကအဲ့120လောက်စစ်ပြီးတော့စစ်စစ်ရှိပြီးတော့အဲ့မှလူ6ရောက်တွေ့ရပဲနောက်ထပ်လာစစ်တာတော့မရှိသေးဘူ
းကိုဗစ်တည်ပြီးလာသူကတော့မြောက်ဦးဆေးရုံမှာဆေးကုသမှုခံယူနေပြီးကျန်တဲ့6ဦးကိုတော့စကမ်းထဲမှာရှိတဲ့စာပင်ဆောင်တစ်ခုမှတီးကြခွဲရတယ်လို့ဦးညီပုကပြောပါတယ်
ကျွန်တော်တို့ဒီပို့တွင်းလူနာ6ဦးကိုကြတော့ဒီကျွန်တော်တို့စစ်ပေးဆောင်စခန်းထဲမှာကလေးတွေစာတင်နဲ့စာတင်ဆောင်တောင်ကြည့်တယ်။အဲဒီစာတင်ဆောင်ဆောင်ထဲမှာပဲထားတယ်ကျွန်တော်ကသူ့ကို။ဟုတ်ကျွန်တော်တို့ဒီအခုဒီခရိုင်ကမြောက်ပြင်ကဒီကျမ်းမာရေးမနေ့ကစင်မောကိုင်းရွာထဲမှာထားထားပေးတယ်။သူတို့တွေကတနည်းကိုနှစ်ကြိမ်လောက်စီလာကြည့်ပေးတယ်
။မြောက်မြို့နယ်ဘက်မှာကိုဗစ်ကူးစက်မှုကြောင့်ကျေးရွာချင်းဆက်လမ်းတွေကိုပိတ်ထားတယ်လို့မြို့ဝင်မြို့အထွက်တွေကလည်းအသွားအလာကန့်သတ်ထားမျိုးတွေလုပ်ထားပါတယ်။ကိုဗစ်ကူးစက်ဖြစ်ပွားမှုရှိနေတဲ့စင်ပေါ်ကိုင်းစစ်ပေးဒုက္ခသည်စခန်းကိုလည်းအဝင်ထွက်တင်းကျပ်ပိတ်ပင်ထားတာမို့စခန်းတွင်စာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဥညိပုကပြောပါတယ်
။အခုကျွန်တော်ဒီစခန်းကိုလော်တော့ချထားတယ်ဆိုတော့ဒီအနီးနားရွာတွေကလည်းလော်တော့ချထားတယ်ဒီအဲ့ဒီမူတည်ပြီးတော့ကျွန်တော်တို့မှဒီစာဝတ်နေရေးတွေကတော်တော်လေးအခက်အခဲဖြစ်တယ်အဲ့ဒီမှာဒီအခုဆိုရင်ဒီ ICRC တို့ကပေးထားတဲ့ဆိုင်ရိတ်ခါတွေကလည်းကုန်လောက်နီးပါးဖြစ်သွားပြီအဲ့ဒါကိုကျွန်တော်တို့ဒီမှာကဲကြောင့်နေရာလဲမရဆိုတော့ကျွန်တော်တို့တော်တော်အခက်အခဲဖြစ်တယ်ဒီကဲနဲ့ရွာတွေဘာတွေပိတ်ထားတယ်ဆိုတော့ဒီ PC စကန်ကိုသွားမဲ့လမ်းနေရာလဲပိတ်ထားတော့ပစ္စည်းတွေဘာတွေတည်ယူရတာမှာတော်တော်အခက်အခဲဖြစ်နေတယ်ကျွန်တော
်လက်ရှိအချိန်ဒီရခိုင်ပြည်နယ်အတွင်းမှာစစ်ပေးတခွက်တသိန်းကြီးပါစစ်ပေးတခွက်တစကန်နေမှာနေထိုင်ကြရပါတယ်ပြည်တွင်းကိုဗစ်ကူးစက်မှုတိုးနေတာကြောင့်တခွက်တစကန်တွေထဲမှာပြန့်နှံ့ကူးစက်လာမှာကိုစစ်ပေးတခွက်တွေကစိုးရိမ်နေကြတာပါမြောက်မြို့နယ်အတွင်းကပြည်ပင်ရင်းစစ်ဆောင်စကန်မှာလက်ရှိကိုဗစ်အတည်ပြုလူနာမတွေ့သေးပေမဲ့ဆိုရင်နေရတယ်လို့စကန်တောင်အောင်ကဥရှိသိန်းကပြောပါတယ
်။ဒီတော့ကအခုလို့ရှင်မတို့ပြမနေတယ်လေ။ဆိုရင်ကဒါကြီးကကျွန်တော်တို့တောင်းဝကျင်နေနေဒီမှာအဆက်မနေမှာခံနေတယ်၊ဆက်ပြေးနေဒီမှာပြည့်ပြည့်ပြည့်ကျွန်တော်တို့ဆွဲလို့ဆွဲနေတာပေါ့ဒါကြီးလေလို့ရှင်မပြမနေပြည့်ပြည့်ပြည့်လူနာစီနာစီဆုံးဆုံးဘာလို့လူတွေတော့မရှိဘူးလို့လို့ရှင်နမောမြတ်ဖြစ်တဲ့လူတွေတော့မရှိဘူး။နာကရှင်လေးပြောင်းပြောင်းတော့လို့ရှိတယ်။
ဒီကမိနေတွင်ကစစ်ပေးတော့တဲ့စကန်တွေမှာကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီဘက်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ကမ်းပြေဆိုခြင်းမရှိပါဘူး။ပြည်နယ်ကျမ်းမာရေးဌာနစီရင်ရလက်ရှိရခိုင်ပြည်နယ်မှာကိုဗစ်တည်ပြီးလို့နာ1300ကျော်သေဆုံးသူ46ဦးရှိပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာကိုဗစ်စီကံတွေတင်းကျပ်ထားတာဖြစ်တယ်လို့စီကံမလိုက်နိုင်သူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးတရားစွဲဆိုမှုတွေစတင်လုပ်ဆောင်နေပါပြီ။